အီရန်နိုင်ငံအတွင်းမှာရှိတဲ့ IS အစ္စလာမစ်စစ်သွေးကြွတွေနဲ့တိုက်ခိုက်နေတဲ့ဆွန်နီတပ်ဖွဲ့တွေနဲ့ကတ်လူမျိုးစုပက်ရှ်မာဂါတိုက်ခိုက်ရေးသမားတွေကိုဓာတ်ရိုက်အကူအညီပေးနိုင်မယ့်ဥပဒေပြုနိုင်မှုအမေရိကန်အောက်လွှတ်တော်အမတ်တွေကစဉ်းစားနေပါတယ်အဆိုပြုချက်အရ IS အဖွဲ့နဲ့တိုက်ခိုက်နေတဲ့အီရတ်တပ်ဖွဲ့ဝင်ကိုတင်နှံပို့ချရေးနဲ့လက်နက်တပ်ဆင်ရေးအတွက်အကူအညီပေးဖို့ရထားတဲ့ဒေါ်လာ815သန်းတည်းက189သန်းနဲ့ညီများတဲ့25ရာခိုင်နှုန်းကိုအဲ့ဒီအဖွဲ့နှစ်ဖွဲ့စလုံးကခွဲဝေလက်ခံရရှိမှာဖြစ်ပါတယ်။ဒါ့အပြင်အီရတ်လူမျိုးစုဆွန်နီမွတ်စလင်ဘာသာဝင်တွေနဲ့ကတ်လူမျိုးစုတွေနဲ့ပုံမိုလက်တွဲဆောင်ရွက်ရေးနဲ့နိုင်ငံရေးအရပြုပြင်ပြောင်းလဲမှုတွေလုပ်ဆောင်ပါမယ်ဆိုတဲ့အီရတ်အစိုးရအပေါ်အကူအညီပေးရေးသဘောတူညီချက်မှာပါဝင်တဲ့အချက်တွေကိုပြည့်မီအောင်အီရတ်အစိုးရဘက်ကမစွန့်ဆောင်နိုင်ရင်စုစုပေါင်းထောက်ပံ့ငွေတွေကကျန်နေတဲ့ဒေါ်လာ936သန်းနဲ့ညီများတဲ့60ရာခိုင်နှုန်းရရှိဖို့အတွက်လည်းသူတို့အနေနဲ့ရှောက်ထားခွင့်ရှိမှာဖြစ်ပါတယ်။အခုအဆိုပြုထားတဲ့မူကြမ်းဟာအမေရိကန်အစိုးရရဲ့ policy ကိုထင်ဟစေမဲ့အစီအစဉ်မဟုတ်ကြောင်းနိုင်ငံရေးဌာနပြောခွင့်ရမယ်ရီဟပ်ကကြာတာပြည်နေမှာပြောပါတယ်။အမေရိကန်အစိုးရရဲ့ policy အရလက်နက်ထောက်ပံ့မဲ့အစီအစဉ်အားလုံးဟာအီရတ်အစိုးရကတဆင့်သွားရမယ်လို့ပြဋ္ဌာန်းထားတာဖြစ်ပါတယ်။ဘဟုအစိုးရကတဆင့်ချင်းကပ်ပြီးဆောင်ရွက်တဲ့လုပ်ရဟာညှို့ပြီးအများစုကိုကိုစားပြုနိုင်တဲ့ဒီမိုကရက်တစ်အီရတ်နိုင်ငံတည်ထောင်ရေးအတွက်အကောင်းဆုံးနည်းလမ်းဖြစ်တယ်လို့လည်းမယ်ရီဟပ်ကပြောပါတယ်။